ယူကရိန်းသမ္မတကအမေရိကန်ခေါင်းဆောင်တွေနဲ့အိမ်ပြည်တော်ပန်တဂွန်စစ်ဌာနချုပ်မှာတွေ့ဖို့ရှိပြီးအခုတော့လွှတ်တော်မှာစတွေ့နေပါပြီ။ရုရှားရဲ့ထူးခြားစစ်ကိုအခုခံတိုက်ခိုက်ဖို့အကူအညီတွေလိုနေတဲ့ယူကရိန်းသမ္မတဗော်လော်ဒီမာဇယ်လန်စကီဟာဒီနေ့ဝါရှင်တန် DC မြို့တော်ကိုလာရောက်ပြီးအမေရိကန်ခေါင်းဆောင်တွေနဲ့အခုလိုတွေ့ဆုံတာပါ။သမ္မတဂျိုးဘိုင်ဒန်နဲ့အိမ်ပြည်တော်မှာနေ့လယ်ပိုင်းမတွေ့ဆုံခင်သမ္မတဇယ်လန်စကီဟာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီခေါင်းဆောင်တွေနဲ့အခုတွေ့ပြီးနောက်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့လည်းပန်တဂွန်စစ်ဌာနချုပ်မှာသွားတွေ့ဖို့ရှိပါတယ်။ယူကရိန်းနိုင်ငံအတွက်စစ်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီဖြင့်အမေရိကန်ဒေါ်လာ24ဘီလီယံကူညီထောက်ပံ့ပေးဖို့သမ္မတဘိုင်ဒန်ဆွေးနွေးကလွှတ်တော်ရဲ့အတည်ပြုချက်ကိုတင်ပြတောင်းဆိုထားချိန်မှာအခုလိုလွှတ်တော်ခေါင်းဆောင်တွေနဲ့သွားပြီးတော့ညှိနှိုင်းနေတာပါ။သမ္မတဘိုင်ဒန်ဆွေးနွေးကအကူအညီပေးမဲ့အထက်ကဒေါ်လာဘီလီယံ20ဟာကာကွယ်ရေးအတွက်ဖြစ်တာကြောင့်လာမယ့်လနိုင်ငံအတွင်းယူကရိန်းအတွက်သိသာတဲ့အကျိုးသက်ရောက်မှုဖြစ်စေနိုင်မယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကမနေ့ဗော်ဒူနေကပြောခဲ့ပါတယ်။ယူကရိန်းကိုနောက်ထပ်အကူအညီထပ်တိုးပေးမဲ့ဒီစီဇန်တွေဟာအော်လတောဥက္ကဋ္ဌကေဗင်မက်ကာသီပါဝင် Republican လွှတ်တော်မတ်တွေရဲ့ဆန့်ကျင်ကန့်ကွက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာသမ္မတဇယ်လန်စကီကိုယ်တိုင်အခုလိုသွားဆွေးနွေးစည်းရုံးမှာဖြစ်ပါတယ်ခင်ဗျာ။